မြန်မာတပ်မတော်နဲ့ရခိုင်တနက်ကင်ဖွဲ့အေအေတို့ကြားတိုက်ခိုက်နေကြတာကိုချက်ချင်းရဆိုင်မှုကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်များစုကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်ခရစ်စတင်းချာရနာဘာဂနာလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာလက်ချောက်တွေ့မှုချုပ်ကန်နီဝေဂနာရာဂျာတို့စက်တင်ဘာ17ရက်နေ့ကလူမျိုးရေးကောင်စီမှမြန်မာအရေးတင်ပြခဲ့ပြီးနောက်အခုလိုတောင်းဆိုခဲ့တာပါ။ဘယ်ဂျီယံ၊ဒိုမီနီကန်သမ္မတနိုင်ငံ၊အက်စတိုးနီးယား၊ပြင်သစ်၊ဂျာမနီ၊တူနီးရှား၊ဒီတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကစက်တင်ဘာ17ရက်နေ့စွဲနဲ့ပူးတွဲတောင်းဆိုချက်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရခိုင်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေကြောင့်ဒေသခံလူစုသေဆုံးဒဏ်ရာရတာတွေကြီးမားလွန်းနေပြီးရခိုင်ပြည်နယ်မှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုပိုများလာနေချိန်မှာတိုက်ပွဲတွေရပ်ဖို့ပိုပြီးအရေးပေါ်အခြေအနေဖြစ်လာတယ်လို့ဒီပူးတွဲထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာစစ်ဘက်ရဲ့စစ်အင်အားသုံးလုပ်ရက်တွေကြောင့်လွန်ခဲ့တဲ့3နှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာမွတ်စလင်9သိန်းကျော်ထွက်ပြေးသွားခဲ့ရတဲ့ဖြစ်ရပ်ရဲ့ရေရှည်အကြောင်းရင်းတွေကိုဖြည့်ဆင်းတာမှာအချိန်နဲ့လှုပ်ဆောင်ဖို့လဲလုံခြုံရေးကောင်စီဖွဲ့ဝင်7နိုင်ငံကတောင်းဆိုထားပါတယ်။မြန်မာစစ်အကကတော့ရိုဟင်ဂျာလို့ခေါ်ဆိုတာကိုအတိအမှတ်မပြပါဘူးခင်ဗျာ။